Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်ဆောင်းရာသီကာလမီတာလှိုင်းအပြောင်းလဲခြိုရှိနေတယ်ဆိုတာကိုလည်းအသိပေးပါရစေလိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့အတွင်နေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့နေ့ကိုမက်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ရက်ပိုင်းမဲ့လူရောတဲ့အမေရိကန်ရွေးကောက်ပွဲကပြိုင်ဆိုင်မှုတွေပြင်းထန်နေပါတယ်။ပြည်ပခါတွေဆက်ဖြစ်နေရင်လူလူရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ကပြောသွားပါတယ်။တန်မကြီးဦးကျော်မိုးထွန်းကလည်းဆေးအနာရှင်စနစ်ကသာပြည်ပခါရဲ့ဈေးမြင့်ဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာတုံ့ပြန်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးပါမယ်။
ရခိုင်မြောက်ပိုင်းမှာနောက်ဆုံးလက်ကျန်စစ်ဌာနချုပ်ဖြစ်တဲ့နမခ9ကိုတင်ပိုက်နိုင်ရေးအရခတ်တတော် AA ကအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေနဲ့ပတ်သက်လို့ AA ပြောခွင့်ရခိုင်ဒုက္ခက
ဒီမောင်တို့မြို့မှာတော့ဒီအကြံဖက်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်နခခ9အဲ့ဒီဒီနေချောင်းဆောင်ဌာနချုပ်ကိုကျွန်တော်ဘက်ကနေပြီးတော့အလုံးစုံတင်ပိုက်နိုင်ဖို့အတွက်ဆက်လက်ပြီးတော့ဒါထိုးစစ်
ခန္ဓုခါက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါလေးချောင်းစစ်ကောင်စီရဲ့နောက်ထပ်လေးချောင်းတိုက်ခိုက်မှုကြောင့်နောင်ချိုမှာစစ်တုံးပန်း၄ဦးတေဆုံးခဲ့တဲ့သတင်းပေးပို့ချက်ချင်းပြည်နယ်မှာစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေဘလောက်ထိဆိုးရွားနေတယ်လဲဆိုတာနဲ့ပတ်သက်လို့ချင်းလူခွင့်ရေးအဖွဲ့ရဲ့အစီရင်ခံစာနောက်ပိုင်းမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီမျိုးဆက်နဲ့အားကစားတဲ့စတဲ့အပတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါ
။အမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့ချိန်မှာသမ္မတလောင်းနေဖြစ်ကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့သမ္မတလောင်းသမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတွန်းအားပေးမဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။ပြိုင်ဆိုင်မှုပြင်းထန်မဲ့ပြည်နယ်ခုနှစ်ခုတွေကတစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်မှာ Republican သမ္မတလောင်း Trump ကမဲဆွယ်ပွဲတွေကျင်းပခဲ့သလို Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့ Harris ကတော့အင်ဖြူရော်နဲ့မလှမ်းမကမ်း Washington DC မှာမနေ့ညနေပိုင်းကမိခွန်းတွေပြောခဲ့ပါတယ်။ဒုသမ္မတ Harris ရဲ့မိခွန်းထဲမှာတော့သမ္မတဖြစ်တဲ့အခါလုပ်ရမယ့်ကိစ္စတွေကိုစည်းရင်းပြုစုပြီးတော့လူမှုဘဝတိုးတက်ရေးအတွက်လှုပ်ဆောင်မယ်လို့ဂရုပြုခဲ့တဲ့တစ်ချိန်တည်းမှာပဲ Trump ကတော့သူ့ကိုယ်သူသာအာရုံစိုက်ပြီးတော့သမ္မတတက်တန်းတစ်ကိုရန်သူစည်းရင်းနဲ့စတင်မှုပြင်ဆင်နေတယ်လို့ဝေဖန်ခဲ့ပါတယ်။မနေ့ကဒုသမ္မတ Harris မင်ကွန်းပြောခဲ့တဲ့နေရာကတော့2021ခုနှစ်ဇန်နဝါရီလတုန်းကသမ္မတဟောင်း Trump ကသူ့ရဲ့ထောက်ခံသူတွေကိုမင်ကွန်းပြောခဲ့တဲ့နေရာလည်းဖြစ်ပါတယ်။စစ်တမ်းတွေအရတော့ပြိုင်ဆိုင်မှုပြင်းထန်တဲ့ပြည်နယ်တွေမှာသမ္မတဟောင်း Trump နဲ့ဒုသမ္မတ Harris တို့တစ်ဖက်နဲ့တစ်ဖက်အသာတိတ်မရကြဘဲနဲ့ပြိုင်ဆိုင်မှုပြင်းထန်နေတာကိုတွေ့ရပါတယ်။ Florida တက္ကသိုလ်ရဲ့ရွေးကောက်ပွဲစစ်တမ်းတွေအရဆိုရင်တော့လာမယ့်အင်္ဂါနေ့မှာလုပ်မယ့်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်49တန်းလောက်ကကြိုတင်မဲတွေပေးထားပြီးကြပြီဖြစ်ပါတယ်ရှင်။
American စီးပွားရေးဟာဘန်တိုးနှုံးတွေမြင့်နေစေဖြစ်ပေမဲ့လည်းဝယ်ယူစားသုံးသူတွေရဲ့ဝယ်လိုအားတွေကြောင့်ပြီးခဲ့တဲ့ဘန်နာရီ3လပတ်အတွင်းမှာဆက်လက်အားကောင်းနိုင်တယ်လို့စီးပွားရေးစစ်တမ်းတစ်ခုကခန့်မှန်းလိုက်ပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိ3လပတ်မှာစီးပွားရေးတိုးတက်မှုနှုန်း GDP 1.6 ရာခိုင်နှုန်းထိရှိခဲ့ပြီးတော့ဆက်လက်တိုးတက်နိုင်ကြောင်း Fed Set ကစီးပွားရေးအချက်လက်စုဆောင်းမှုအဖွဲ့စစ်တမ်းကခန့်မှန်းထားတာပါ။ဒါပေမဲ့ဒီနှစ် April နဲ့ June လကြာ3လတာကာလအတွင်းမှာ GDP 300ခိုင်နှုန်းထိတိုးတက်လာခဲ့တာဖြစ်ပြီးတော့အခုအခါအနည်းငယ်ပြန်ကျသွားပေမဲ့စီးပွားရေးဆက်ပြီးခိုင်မာအားကောင်းနေတာကိုပြနေတယ်လို့ဒီစစ်တမ်းမှာဆက်လက်ဖော်ပြခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲတွေမတိုင်ခင်နောက်ဆုံးထွက်လာတဲ့စစ်တမ်းဟာစီးပွားရေးအားကောင်းတဲ့လက္ခဏာကိုပြသရာရောက်တယ်လို့လည်းစီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
လဗနွန်ရှိပိုင်းဘခါတောင်ကြားဒေသမှာဟစ်စပိုလာတွေကိုပိတ်မှတ်ထားပြီးတော့စစ်စင်တိုက်ခိုက်မှာဖြစ်တဲ့အတွက်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းကြဖို့ဒီကနေ့ပဲအစ္စရေးစစ်တပ်ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ Balavet, Imbodi နဲ့ Dorix ဒေသတွေမှာ ရှိတဲ့ ဒေသခံတွေက ဘေးလွတ်ရ ထွက်ခွာကြဖို့ Israel စစ်တပ် ပြောခွင့်ရက ပြောဆိုခဲ့တာပါ Israel Lebanon နယ်စပ်ကနေ Hezbollah တွေကို တိုက်ထုတ်ဖို့ ရည်မှန်းထားတယ်လို့ Israel ကပြောဆိုထားတဲ့ စစ်စင်ရေးတွေမှာ မကြာခဏ အခုလို သတိပေးချက်တွေ ထုတ်ပြန်ပြီး နောက်ဆက်တွဲ 4 ချောင်း တိုက်ခိုက်မှုတွေလည်း လုပ်လို့ရှိပါတယ် အလားတူပုံစံမျိုး Israel စစ်တပ်က Gaza ဒေသက Hamas စစ်တွေနဲ့ စစ်ပွဲတွေမှာလည်း 3လို့ရှိပါတယ် ကုလသမဂ္ဂ တာဝန်ရှိသူတွေနဲ့ လူသားချင်း စာနာမှု အကူအညီပေးရေး အဖွဲ့အစည်းတွေ ကတော့ ဘေးလွတ်ရပြောင်းရွှေ့ဖို့အမိန့်ကိုလိုက်နာဖို့ အရက်သားတွေအနေနဲ့ ပြင်ဆင်ချိန်မရှိကြသလို စစ်ပွဲတွေကြားမှာလုံခြုံတဲ့နေရာလည်းမရှိဘူး လို့ဝေဖန်ထားကြပါတယ်ရှင်
ရုရှားရဲ့ drone တိုက်ခိုက်မှုတစ်ခုကြောင့် မိန်းကလေးငယ် 2 ဦးအပါဝင် လူ 6 ဦးထက်မနည်း ဒဏ်ရာရခဲ့တယ်လို့ Ukraine ကပြောပါတယ် drone ဖြတ်စည်းတွေပြုတ်ကြရာက ထိခိုက်ဒဏ်ရာရသူတွေထဲမှာ အသက် 17 နှစ်အရွယ် မိန်းကလေးငယ်လည်းပါဝင်တယ်လို့ Kiev မြို့တော်ဝင် Vitali Kistchoko က Telegram လူမှုကွန်ရက်မှာဒီကနေ့ပြောလိုက်ပါတယ် Kiev မြို့တော်ရဲ့ စစ်ဖက်ဆိုင်ရာစီမံအုပ်ချုပ်ရေးအကြီးအကဲ Shafi Popko ကတော့ မြို့တော်ကိုနေရာပေါင်းစုံကဝင်လာတဲ့ drone တွေကို Ukraine လေကြောင်းရန်ကာကွယ်ရေးအဖွဲ့ကကြားဖြတ်ထက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ် Ukraine တနိုင်ငံလုံးကိုပစ်ခံရတဲ့ဒီ Russia drone စုစုပေါင်း 62 ခုတဲကတဝက်ကျော်ဖြစ်တဲ့ 33 ခုကိုလေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့တယ်လို့လည်း Ukraine စစ်တပ်ကနေပြီးတော့ဒီကနေ့ပဲပြောပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15539 လိုင်းဒိုမီတာ 25 kHz 11803 လိုင်းဒိုမီတာ 32 kHz 9335 တို့အပြင်စနေတနင်္ဂနွေနေ့မှာလိုင်းလမ်မီတာ 190 kHz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘုရုံညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင် မြန်မာနိုင်ငံမှာပြည်ပခန့်နဲ့လက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်လူရည်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအထွေထွေညီလာခံတက်တရာကော်မတီမှာပြောလိုက်ပါတယ်
Myanmar actors must move beyond the current zero-sum mentality. There can be little progress on addressing the needs of the people while armed conflict
မြန်မာရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့ ရှုံးနိုင်အပိသက်အပြက်ဖြက်ရေးဆိုတဲ့စိတ်ဓာတ်နဲ့လုံနေတာတွေကိုစွန့်လွတ်ပြီးလက်ရှိအခြေအနေကိုကြော်လာဖို့လိုတယ်လို့လည်းအထူးတန်တမန်ဂျူလီဘစ်ရှော့ကပြောသွားပါတယ်အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တခုပြီးသောနည်းလမ်းဟာပြန်လည်တင့်မြဲရေးအတွက်လမ်းဖွင့်ပေးဖို့လိုတယ်လို့လည်းအထွေထွေညီလာခံတက်တရာကော်မတီမိန်ခွန်းမှာထည့်သွင်းပြောဆိုထားတာပါဒါဟာမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖ ံမှုတဲ့အခြေအနေဖြစ်တယ်ဆိုတာကိုပြည်ပခမှာပါဝင်နေသူတွေအားလုံးလက်ခံဖို့လိုတယ်လို့လည်းသူကပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တာဝန်ယူပြီးတဲ့နောက်နေပြည်တော်မှာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့တိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီကိုယ်စားလှယ်တွေကိုလည်းတီးခြားတွေ့ဆုံခဲ့တဲ့အကြောင်းလဲမနေ့ကအထွေထွေညီလာခံမှာပြောဆိုသွားပါတယ်ရှင်။
မြန်မာရေးဆွေးနွေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နောက်တစ်ချိန်မြန်မာနိုင်ငံကိုထပ်သွားမယ်လို့ပြောလိုက်ပါတယ်ပြီးခဲ့တဲ့ခီးစဉ်တွင်မှမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးနောက်ထပ်ပြန်သွားမှာဖြစ်တယ်လို့ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ပ်ကကုလသမဂ္ဂအထွေထွေညီလာခံမှာပဲမနေ့ကပြောလိုက်တာပါဒီညီလာခံရဲ့တတိယကော်မတီအစီရင်ခံစာမှာလဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ဂျူလီဘီရှော့ဟာ Energy မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင် NUG မျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့ကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လူခွင့်ရေးဆိုင်ရာကိစ္စတွေကိုအဓိကပြောတဲ့ဒီတတိယကော်မတီမှာ Australia နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Bishop ကစစ်ကောင်စီခေါင်းဆောင်နဲ့ဘယ်နှစ်တွေ့ခဲ့တာလဲထုတ်ဖော်မပြောခဲ့ပေမဲ့ဒီလလယ်ပိုင်းကနေပြည်တော်မှာသွားတွေ့ခဲ့တာလို့နှိဆက်သူတွေက VOA ကိုပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုလွန်ခဲ့တဲ့2လဩဂုတ်လတုန်းကလည်းဂျူလီဘီရှော့ပ်ကဘေကျင်းမြို့တော်မှာသွားတွေ့ခဲ့ပြီးဒီလာဆန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲမှာလည်းမြန်မာအတိုက်ခံတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
မြန်မာနိုင်ငံရဲ့ပြည်ပခါရဲ့ဇင်းမြစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပြီးတော့တရမဝင်အာဏာသိမ်းထားတာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာမှန်သမျှကိုအရေးယူတာမျိုးမရှိဘဲနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကမနေ့ကလုပ်တဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရကော်မတီအစည်းအဝေးမှာပြောသွားပါတယ်
We cannot therefore resolve the current political and humanitarian crisis unfolding in Myanmar without addressing the root cause. In this case, it is the military.
စစ်အာဏာရှင်စနစ်ဆက်ရှိနေတဲ့ပြည်ထောင်စုဇင်းမြစ်ကိုမဖြေရှင်းမဲ့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုအကျဲ့အတဲတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းမြန်မာအရေးအပြန်အလှန်ဆွေးနွေးမှုအစည်းအဝေးမှာတန်မတ်ကြီးဦးကျော်မိုးထွန်းကပြောသွားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့စစ်ကောင်စီကိုဆက်လက်ထောက်ခံအားပေးနေတာကိုကန့်ကွက်တဲ့တစ်ချိန်တည်းမှာလက်နက်ခဲယံနှမျိုးအသုံးပြုနိုင်တဲ့ပစ္စည်းတွေနဲ့ဆက်ဆက်နည်းပညာတွေကိုစစ်ကောင်စီကိုပံ့ပိုးပေးနေတာဟာဘလို့စိတ်အခြေခံနဲ့ပံ့ပိုးပေးနေတယ်ဆိုတာကိုမေးခွန်းထုတ်လို့တဲ့အကြောင်းလဲတန်မတ်ကြီးဦးကျော်မိုးထွန်းကပြောခဲ့ပါတယ်။မြန်မာစစ်တပ်ဟာအယက်သားပြည်သူတွေပေါ်လေးချောင်းကနေဘုံကျဲတိုက်ခိုက်တာ၊ကြေးရွာတွေကိုမိရှုဖျက်ဆီးတာ၊လူတွေအစုလိုက်အပြုံလိုက်တတ်ဖြတ်တာ၊မတရားဖမ်းဆီးချုပ်နှောင်တာ၊ညှဉ်းပန်းနှိပ်စက်တာတွေကလည်းရာဇဝတ်မှုတွေကိုကျွလွန်နေတဲ့အကြောင်းတွေကိုလဲတန်မတ်ကြီးကထောက်ပြခဲ့ပါတယ်ရှင်။
မြန်မာနိုင်ငံအတွင်းကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအတင်းအဓမ္မစေခိုင်းခံနေရတဲ့နိုင်ငံဆောင်ကလူပေါင်းတရားကျော်ကိုကယ်တင်ဖို့ကြိုးပမ်းနေတယ်လို့ထိုင်းနိုင်ငံကပြောပါရယ်နိုင်ငံပေါင်း9နိုင်ငံကလူပေါင်း130ကိုကယ်တင်ဖို့ကြိုးပမ်းနေတဲ့အကြောင်းထိုင်းလူမှုဒီလူကုန်ကူးမှုတိုက်ဖျက်ရေးအရာရှိချုပ်ဗိုလ်ချုပ်ဆရက်ကွမ်ကွတ်ဆိုဖာကမနေ့ကပြောဆိုတာကိုဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါမြန်မာနိုင်ငံဘက်မှာရှိတဲ့တရုတ်မာဖီးယားဂိုင်းတွေနဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေလက်ထဲမှာနိုင်ငံဆောင်ကအတင်းအဓမ္မအလုပ်စေခိုင်းခံရသူတွေရောက်ရှိနေတာကြောင့်ကယ်တင်ပေးဖို့လူကုန်ကူးခံရသူတွေထောက်ပံ့ရေးထိုင်းရက်ဖက်အဖွဲ့အစည်းကွန်ရက်ကထိုင်းဝန်ကြီးချုပ်နဲ့တက်ဆိုင်ရာစီကိုစာရေးသားပေးပို့ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံသား36ရက်နဲ့မော်ရိုကိုနိုင်ငံကတယောက်ဟာကရင်နယ်ခြားဆောင်တပ်တွေထိမ့်ချုပ်တဲ့နယ်မြေမှာရှိနေပြီးတော့တခြားနိုင်ငံစုံကအတင်းအဓမ္မအလုပ်စေခိုင်းခံရသူ83ယောက်ကတော့ DKBA အဖွဲ့ထိမ့်ချုပ်ထားတဲ့နယ်မြေမှာရှိနေပါတယ်ရှင်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီရဲ့နောက်ထပ်လေးချောင်းတိုက်ခိုက်မှုကြောင့်နောင်ချိုမှာစစ်တုံးပန်း၄ဦးသေဆုံးပြီးတော့ဒီရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ထဲမှာတော့ပေါ့နော်ဒီပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့1320စစ်စင်ရေးတုံးကဖမ်းမိထားတဲ့စစ်တုံးပန်းတွေထိမ့်သိမ်းထားတဲ့အချုပ်ဆောင်ကိုစစ်တပ်ဘက်ကဒီကနေ့မှလည်းလေးချောင်းကနေထပ်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဗိုလ်မှူးတဦးပါဝင်၄ဦးသေဆုံးခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့က VOA ကိုပြောပါရယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကပြောပြမှာပါ
တအန်တက်ဒီအန်လေးထင်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့ကတစ်တုံညာနှစ်ခွန်ဒုတိယပိုင်းစစ်စင်ရေးအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်စစ်တပ်ဘက်ကလေကြောင်းကနေနှစ်ရက်ဆက်ဘုံကျဲတိုက်ခိုက်နေတာပါ။အောက်တိုဘာ28ရက်ညနေပိုင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေထားရှိတဲ့နေရာကိုဘုံကျဲတိုက်ခိုက်မှုစစ်တုံးပန်း12ဦးသေဆုံးခဲ့ပြီးတဲ့နောက်အောက်တိုဘာ30မနက်တနင်္ဂနွေမှာလဲနောင်ချူမြို့နယ်တဲကပဲစစ်တုံးပန်းတွေထားတဲ့အချုပ်ဆောင်ကိုနောက်ထပ်ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးပန်း၄ဦးသေဆုံးပြီးတော့တဦးဒဏ်ရာရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်လာပါတယ်။သေဆုံးတဲ့သူတွေထဲမှာဗိုလ်မှူးအဆင့်အရာရှိတဦးပါဝင်ပြီးတော့တပိတ်ချင်းစစ်စင်ရေးမှာဖမ်းဆီးခံခဲ့ရတဲ့စစ်တုံးပန်းဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြောရေးဆိုခွင့်ရှိသူကိုအော့စမွန်က VOA မြန်မာပိုင်းကိုပြောပါတယ
်။နောင်ချူမြို့နယ်မှာရှိတဲ့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့အချုပ်ဆောင်နေရာကိုဒုတိယကြိမ်လာကျဲတာဖြစ်ပါတယ်။အဲဒီချုပ်ဆောင်ကကျွန်တော်တို့တိုက်ပွဲတွေဖမ်းဆီးရပြီးတဲ့စစ်တုံးပန်းတွေကိုဖန်စီထိန်းသိမ်းထားတဲ့အချုပ်ဆောင်ဖြစ်တယ်ပေါ့နော်။အဲ့တော့ဒီနေ့တည်ဆုံးသွားတဲ့ဘုံဘူးကကျွန်တော်တပိတ်ချင်းစစ်စင်ရေးတွေမှာကျွန်တော်တို့ဖန်စီရပြီးတဲ့အဲဘုံဘူးတယောက်ဖြစ်ပါတယ်ဗျ။အ
ော်တိုဘာ28ရက်ဘုံကျဲတက်ခိုက်မှုမှာတော့စစ်တုံးပန်း10ဦးနဲ့စစ်ဆေးမင်းများနေသူ4ဦးတည်ဆုံးခဲ့ပြီးတော့စစ်တုံးပန်း60တန်းရာရရှိခဲ့ကတည်ဆုံးသူထပ်တိုးလာတာတော့မရှိပါဘူး။လက်ရှိချိန်မှာတည်ဆုံးတဲ့သူတွေကိုမိသကြိုတာတွေလှုပ်ပေးခဲ့ပြီးတော့တန်းရာရတဲ့စစ်တုံးပန်းတွေကိုလည်းစေကုသတာတွေလှုပ်ပေးနေပါတယ်။အခုလိုအချုပ်ဆောင်တွေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခံရပြီးတဲ့နောက်နောက်ထပ်လေကြောင်းတိုက်ခတ်မှုအန္တရာယ်ကနေကာကွယ်တဲ့အစီအမံတွေလှုပ်ဆောင်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့ပြောဆိုခွင့်ရှိသူကိုအော့စမွန်က VOA ကိုအခုလိုဆက်ပြောပါတယ
်။လက်ရှိချိန်မှာကျွန်တော်တို့ဒီခံရရတဲ့ဒီစစ်တုံးပန်းတွေကိုကျွန်တော်တို့ဟိုစစ်ကူတာပေးနေရရှိတယ်။တည်ဆုံသွားတဲ့ဒီ တသုံးမှန်းတွေကိုလည်းကျွန်တော်တို့ကောင်းမွန်စွာတချို့ပေးနေရရှိပါတယ်။ဖြတ်ပြီးတော့လေကျောင်းတိုက်ခိုက်မှုအနေနဲ့ကာကွယ်နိုင်တဲ့အစီအမံတချို့လည်းကျွန်တော်တို့လုပ်ဆောင်နေရရှိပါတယ်ဗျာ
။မနေ့ကတန်ရရတဲ့သတိသုံးမှန်း60ဝန်းကျင်မှာတော့ဒီတည်ဆုံးသူထပ်တိုးတာမရှိပါဘူးဗျာ
။အော်တိုဘား28ရက်ဘုံကျဲတိုက်ခိုက်မှုနဲ့ဒီကနေ့အော်တိုဘားလ30ဘုံကျဲတိုက်ခိုက်မှုတွေကြောင့်တစ်တုံညာနှစ်ခုဒုတိယပိုင်းစစ်စင်ရေးမှာဖမ်းထားတဲ့စစ်သုံးဘန်းတွေနဲ့တခြားစစ်သုံးဘန်းများထားရှိရာအဆောက်အုံတွေထိမှန်ခဲ့ပြီးတော့ဘုံကအချုပ်ဆောင်ပေါ်ကျခဲ့လို့သေဆုံးသူဦးရေကဘုံမူတူအပါဝင်စစ်သုံးဘန်း16ဦးထိရှိလာနေပြီးတော့62ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနောင်ချိုအချုပ်ဆောင်ပေါ်စစ်တပ်အရာရှိတွေပါဝင်တဲ့စစ်သုံးဘန်းအများအပြားသေဆုံးထိခိုက်ရတဲ့ဒီလေကြောင်းတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။ကိုစီတူပါရှင်ရခိုင်ပြည်နယ်ဘက်မှာတော့အန်ဂွားနဲ့မောင်းတော်မျိုးနယ်တွေမှာစစ်ကောင်စီနဲ့အရခတက်တော် AA ကြားမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေတဲ့ပြင်းထန်နေတဲ့အပြင်ဒီစစ်ကောင်စီဘက်ကလေကြောင်းပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်သိမ်းဆုံးမှုတွေလည်းတိုးလာနေတယ်လို့အရကတက်တော်ရဲ့ပြောခွင့်ရခိုင်ဒုခက VOE ကိုပြောပါရယ်ဒီကြောင်းသတင်းပေးပို့လာတော့ကိုတော့ကိုစံကျော်ကပြောပြမှာပ
ါစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမျိုးကိုအရကတက်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာရက်အတော်ကြာနေပြီဖြစ်တယ်လို့တိုက်ပွဲတွေဟာလည်းတောက်လျှောက်ပြင်းထန်နေတာပါအရခတ်တက်တော်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ့်ပိုက်နိုင်ဖို့အေအေအနေနဲ့အမ်းမြို့ကိုပိတ်ဆို့ပြီးတော့စစ်ကောင်စီတက်စကန်အားလုံးကိုနေရောညပါအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်နေရဖြစ်တယ်လို့အရခတ်တက်တော် AA ပြောခွင့်ရခိုင်ဒုခက VOE ကိုပြောပါတယ
်ဒီအမ်းမြို့ရဲ့ဒီနောက်ဆုံးအခြေအနေကတော့ဒီအမ်းမြို့မှာအခြေစိုက်ထားတဲ့ဒီအကြမ်းဖက်စစ်ကောင်စီရဲ့တက်စကန်တွေအားလုံးနှိပါးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်ဟိုကျွန်တော်တို့ဒီအရခတ်တက်တော်ကဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ့်ပိုက်ထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့အပြင်းထန်စ조사နေပါတယ်ဒီအကြမ်းဖက်စစ်ကောင်စီဘက်ကတော့ဒီလေကြောင်းပစ်ကူလက်နေကြီးပစ်ကူတွေအများအများသုံးပြီးတော့မှဆက်လက်ခုခံနေတာရှိပါတယ
်အခုလိုအေးထိုးစစ်ကိုအပြင်းထန်ခုခံနေရတဲ့စစ်ကောင်စီအနေနဲ့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေသလိုမျိုးပေါ်ရက်ွက်တွေနဲ့အရက်သားတွေနေထိုင်တဲ့ကျေးရွာတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်အရက်သားဒါဇင်နဲ့ချီတိတ်ဆုံးပြီးတော့ဒဏ်ရာရရှိသူတွေလည်းအများပြားရှိတယ်လို့လည်းအေးအေးပြောခွင့်ရခိုင်တူကကပြောပါတယ
်ဟိုနောက်တစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီဟာဒီမျိုးခံဒီအပြင်းနဲ့အရက်သားပြည်သူတွေကိုလူသားတိုင်းကလှုပ်ဖို့အတွက်ဒီအတင်းကြပိုက်လောင်ထားတာဒီအရသာပြည်သူတွေကိုပြင်မာထားပြီးတော့မှဘုံကျဲတိုက်ခိုက်တာဒီလက်နေကြီးတွေနဲ့နေရုံညပါပေါ့နော်ပြင်ရှင်တဲ့အရှင်လှမ်းပြီးတော့ဒီပြစ်ခါတိုက်ခိုက်နေတာတွေဟိုအဲ့လိုရာဇဝတ်မှုမျိုးစုံကိုသူတို့နေတိုင်းကျူးလွန်နေတာရှိတယ်။ဟိုမနေကလည်းပဲဒီအမ်းမျိုးထေးကဒီအရသာတွေနေတဲ့ဒီရက်ွက်ထေးကိုစစ်ကောင်စီကဒီရည်ရွယ်ချက်ရှိရှိနဲ့အဲ့ဒါပြင်မာထားပြီးတော့မှဒီလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီအပြစ်မဲ့ပြည်သူ20ဦးလောက်တေဆုံးပြီးတော့နောက်ထပ်ဒီ10နဲ့ရှိပြီးတော့ဒဏ်ရာရတာရှိတယ်လို့လည်းဟိုအရသာတွေစီကတစင်သိရတာရှိတယ
်လက်ရှိအမ်းမျိုးပေါ်မှာပြိမိနေတဲ့ဒေသခံတွေတဲကတေဆုံးသူတွေရဲ့အလောင်းတွေဟာလမ်းမတွေပေါ်မှာတွေ့နေရတယ်လို့ဒဏ်ရာရရှိသူတွေကိုလည်းစေဝါကုသတာတွေမလုပ်နိုင်ဘူးလို့အမ်းမျိုးကန်သူကပြောပါတယ်
ဟုတ်ကဲ့အခုရင်းတွေ့နေရတာကတော့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်ကိုယ်နိုင်လေးခံစားရတာပေါ့နော်တော်တော်အမ်းမျိုးကလည်းဒီကြလို့လူတွေရောသူရောသားတွေလည်းတို့လည်းသိကြတာပြီခင်ဗျာဟုတ်ကဲ့ဆရာအလောင်းတွေဆိုလို့ရှိရင်ကိုယ့်အသက်တောင်မှမင်းကိုလုံးရတဲ့အချိန်မှနေပြီးတော့အဲ့ဒီအလောင်းတွေကိုတူမဖြစ်ဘူးဝမ်းလို့မကောင်းနိုင်ကြဘူးခင်ဗျာ
လက်ရှိမှာတော့အမ်းမျိုးပေါ်မှာရှိနေတဲ့ဒေသခံတွေဟာမိသားစုတွေနဲ့တကွဲတပြားမြို့တွင်းမှာဟိုပြေးဒီပြေးနဲ့ပုန်းရှောင်နေရတယ်လို့လေကြောင်းတိုက်ခိုက်မှုတွေလည်းအချိန်တိုင်းရှိနေတာကြောင့်အသက်အန္တရာယ်စိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကမောင်တော်နဲ့ကွားမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးလေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေမြင့်တက်နေတယ်လို့အရခတ်တက်တော် AA ပြောခွင့်ရခိုင်သူကက VOE ကိုပြောပါတယ်
။ဒီမောင်တော်မြို့မှာတော့ဒီအကြံဖက်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်နခခငါအဲ့ဒီဒီနေချဆောင်ဌာနချုပ်ကိုကျွန်တော်တို့ဘက်ကနေပြီးတော့အလုံးစုံသိမ့်ပိုက်နိုင်ဖို့အတွက်ဆက်လက်ပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဂွားမျိုးနေထဲမှာတော့ဒီကျင်းဒလီနဲ့ဂွားကြပေါ့နော်။အဲ့ဒီဒီကာလမတစ်လျှောက်လုံးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်။ဟိုအကြံဖက်စစ်ကောင်စီဘက်ကတော့သူတို့ဒီလေကြောင်းပစ်ကူတွေနဲ့နေပြီးတော့မှဟိုတောက်လျှောက်ပစ်ခတ်နေတာရှိတယ်။ဒီအပြစ်မဲ့ပြည်သူတွေနေတဲ့ကျေးရွာတွေကိုအဓိကထားပြီးတော့မှသူတို့ဒီပြင်မာထားတိုက်ခိုက်နေတာရှိတယ်။ဒါကြောင့်မို့လို့ ဟိုကွမ်းမြူနေထေကတချို့ရွာတွေမှာဒီအကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်ဒီအပြစ်မဲ့ပြည်သူတွေတေကြီးအနာတရားဖြစ်တာတွေဆက်လက်ပြီးတော့မြင့်တက်နေတာပေါ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကတည်းကတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်တဲကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလဝမြို့နယ်တို့ကိုအေအေဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာလည်းသိမ်းပိုက်ရန်ကြံရှိနေသေးတဲ့မြို့နယ်တွေတဲကတချို့ကိုအေအေဘက်ကပိတ်ဆို့ထားသလိုအမ်မောင်တော်နဲ့ကွာမြို့နယ်တွေကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုစံကြပါရှင်ဗုဒ္ဓဘုညာချန်ဗီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်တွင်မှစစ်ကောင်စီရဲ့လေကြောင်းကနေအချိန်900ကျော်တိုက်ခိုက်ခဲ့ပြီးတော့ဘုံပေါင်း1100ကျော်လောက်ကျဲချခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာဒီစစ်ကောင်စီရဲ့တိုက်ခိုက်မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမက်စုမွန်ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်ထဲမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း915ကြိမ်လုပ်ခဲ့ပြီးတော့1239ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ချင်းလူခွေအဖွဲ့ CHRO ကသတင်းထုတ်ပြန်ပါတယ်။အဲဒီလိုမျိုးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်29ဦးအပါအဝင် 108 ဦးအသက်ဆုံးမခဲ့ရပြီးတော့ကလေးငယ်21ဦးအပါအဝင်လူပေါင်း232ဦးဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဟာအရက်သားပြတ်မှတ်တွေကိုအချိန်မြင့်တိုက်ခိုက်လာပြီးတော့စစ်ရာဇဝတ်မှုကျူးလွန်နေတာကိုသတင်းမီဒီယာနဲ့နိုင်ငံတကာသိအောင်မီးမောင်းထိုးပြလိုက်တာလို့ချင်းလူခွေအဖွဲ့ CHRO ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းမန်ဟရဲလန်က VOA ကိုပြောပါတယ်
ဒီဟာတွေကကျွန်တို့ရဲ့စစ်တော်စုံဖို့တွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တို့အနေနဲ့သဘောပေါက်တယ်နားလေတယ်အဲ့ဒါကြောင့်မလို့ကျွန်တို့ကစစ်ကောင်စီတွေကြောင်းတိုက်ခိုက်မှုကိုတစ်နှစ်တကြာမှတ်တမ်းတင်လာခဲ့တယ်ပေါ့နော်မှတ်တမ်းတင်လာခဲ့တယ်ဒီနေ့ဒီချင်းတိကချင်းပြည်နယ်မှာစစ်စင်ကြီးတွေကမရှိတလို့ဖြစ်နေပြီမေပင်စစ်စင်ကြီးပေါ့နော်ဒီကြောင်းမုန်းကြီးတိုက်ခိုက်မှုတွေတွေပုံစံတော့များလာတယ်အဲ့ဒီများလာတဲ့ခါမှာလေကျွန်တို့ကြီးတဲ့ခါမှာအရတပ်ပြမှတ်ပုံစံတော့တူတူလာတာသိရတဲ့အတွက်ကြောင့်တို့ဒီဟာတွေကိုကျွန်တော်အနေနဲ့နိုင်ငံတကာတွေရောရောပြီးတော့မီဒီယာတွေရောအတိပေးတင်နေသူတွေချင်းတို့ကျွန်တော်ကချင်းပြည်နယ်ရဲ့အယတာပြန်အယတာပေါ်တိုက်ခဲ့တဲ့အကြောင်းကိုကျွန်တော်ညီမောင်ထုတ်ပြတင်တာဖြစ်ပေပေါ့
စစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုမှာတော့အဆောက်အဦပေါင်း480ပျက်စီးဆုံးရှုံးခဲ့ရပါတယ်အဲ့ဒီထဲမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာမီးရှို့ဖျက်ဆီးခံရတာစတဲ့တိုက်ခိုက်ခံရတဲ့အဆောက်အဦတွေကတော့စာတင်ကျောင်းပေါင်းက22ကျောင်းကျန်းမာရေးစောင့်ရှောက်မှုဌာနက6ခုခရီးရန်ဖျားရှိခိုးကျောင်းပေါင်း22ကျောင်းဗုဒ္ဓဘာသာဘာသာရေးအဆောက်အဦဇေတိပထိုးပါဝင်ဖုံးတော်ကြီးကျောင်း5ကျောင်းစတဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပါဝင်အဆောက်အဦပေါင်း900နီးပါးပျက်စီးဆုံးရှုံးခဲ့ရတယ်ဆိုတာကိုချင်းလူခွေအဖွဲ့ကသတင်းထုတ်ပြန်တာပါ2022ခုနှစ်နှောင်းပိုင်းမှာ2022ခုနှစ်နှောင်းပိုင်းမှာလေကြောင်းဘုံကျဲမှုအချိန်မြင့်တိုးလှုပ်လာတာကိုချင်းလူခွေအဖွဲ့ဘက်ကထောက်ရှောက်မှတ်တမ်းတွေပြုစုခဲ့ပါတယ်စစ်ကောင်စီတပ်ဟာစီရေးပြစ်မှတ်တွေကိုသာမကဘဲနဲ့အရက်သားပြစ်မှတ်တွေကိုပါရည်ရွယ်ပြီးတော့တိုးမြင့်တိုက်ခိုက်လာတယ်လို့ချင်းလူခွေအဖွဲ့ပြောရေးဆိုခွင့်ရှိသူစလိုင်းမန်ဟရဲလန်က VOA ကိုပြောပါတယ်
တက်ပွေဖြစ်ဖြစ်နဲ့ဖြစ်ဖြစ်ကလေကြောင်းရင်လေကြောင်းတိုက်ခိုက်မှုကတော့နေ့စဉ်နဲ့အကျိုးပေါ်လေးမတင်ပါနဲ့မိတိုင်းကျွန်တော်တွေ့နေရတယ်ပေါ့ကျွန်တော်ဒီလေကြောင်းတက်ဆန်းမှုရပုံပြီးတော့တူးလာတဲ့ခါမှာဖြစ်သေးဆိုရင်တော့ချင်းပြည်မှာရှိတဲ့လူထုကလုံးဝသူတို့ကပြင်းပြရန်ပါပဲနေနေမလုံးချုံမှုကိုခံစားလာတဲ့စိတ်တက်ကပို့ပြီးတော့ကြီးမလာတယ်ပေါ့နော်ပြီးတော့ကလေးသူငယ်တွေဆိုရင်လေကျောင်းမတည်ဘူးဟုတ်လေဆိုတော့ဟိုကျောင်းဘုံကျတာသူတို့တီးတဲ့ခါမှာစစ်ကောင်စီကလည်းကျောင်းအဆောက်အုံတွေကိုပြင်ပထားတယ်ဆိုတဲ့ကလေးတွေရောနားလေပြီးတော့တချို့ကလေးဆိုရင်တော့ကျောင်းမတည့်ရတာမျိုးကျွန်တော်တွေ့ရတယ
်လောလောဆယ်မှာတော့ချင်းပြည်နယ်ရဲ့80ရာခိုင်နှုန်းကျော်ကိုတော်လိုင်းရေးအဖွဲ့တွေကထိန်းချုပ်ထားပြီးတော့ချင်းပြည်နယ်တွင်ကစစ်ကောင်စီတပ်စခန်း56ခုမှာတော်လိုင်းရေးအဖွဲ့က49ခုသိမ်းယူထားနိုင်တယ်လို့ချင်းလူခွေအဖွဲ့မှာဖော်ပြထားပါတယ်ဒါအပြင်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေထဲမှာလည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဒီသတင်းပတ်ထဲမှာကိုအောက်တိုဘာလ25ရက်နေ့ကနေ4ရက်အတွင်းတဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ချင်းမျိုးကတဦးကလည်း VOA ကိုပြောထားပါတယ်။ချင်းပြည်နယ်အတွင်းဘုံကျဲတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်နက်ကိုင်အဖွဲ့တွေကိုချေမုန်းတိုက်ခိုက်တာလို့သတင်းထုတ်ပြန်ထားပါတယ်ရှင်။
မဆုမုံပြပြသွားတာပါအခုတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြည့်ရအောင်ပါရှင်နိုဝင်ဘာ5ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Green Party သမ္မတလောင်း Jill Stein လဲပါဝင်ရှင်ပြိုင်ပါလိမ့်မယ် မဲဆန္ဒရှင်တွေရဲ့တစ်ရာဂိုင်းနှုန်းလောက်ပဲထောက်ခံမှုရမယ်လို့လူထုစစ်တမ်းတွင်မှဖော်ပြပေမဲ့သူရမယ့်ထောက်ခံမဲကရွေးကောက်ပွဲတစ်ခုလုံးရဲ့ရလက်အတွက်တော့အရေးပါနိုင်ပါတယ်။ Maxi Adams ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။ Green Party ကသမ္မတလောင်ဂျေစတင်ရွေးကောက်ပွဲဝင်ပြိုင်တာဒီဒီချင်းပထမဆုံးမဟုတ်ပါဘူး။2016ခုနှစ်တုန်းကရွေးကောက်ပွဲမှာလည်းသူဝင်ပြိုင်ခဲ့ပါလေ။ဒီရွေးကောက်ပွဲတုန်းကလည်းမဲပေးနိုင်တဲ့မဲဆန္ဒရှင်တွေရဲ့တရားခိုင်နှုန်းထောက်ခံမဲကိုပဲသူရခဲ့တာပါ။ဒါပေမဲ့သူရသွားခဲ့တဲ့မဲကြီးအတွက်ကအဲ့ဒီအချိန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုသမ္မတရွေးကောက်ပွဲနိုင်ဖို့အတွက်အဆုံးပြတ်မဲဖြစ်သွားနိုင်တယ်လို့ဒီမိုကရက်တွေအတော်များများယုံကြည်ကြပါလေ။ဥပမာအားဖြင့်2016ရွေးကောက်ပွဲတုန်းကမစ်ချီဂန်ပြည်နယ်မှာဒေါ်နယ်ထရန့်ကဟီလာရီကလင်တန်ကိုအနိုင်ရသွားခဲ့တဲ့မဲရည်အတွက်တသောင်းတထောင်တောင်မရှိခဲ့ပါဘူး။ဂျေးစတင်းကထောက်ခံမဲ9000တထောင်ရခဲ့ပါလေ။အဲ့ဒီအချိန်ဂျေးစတင်းရခဲ့တဲ့မဲတွေဟီလာရီကလင်တန်စီရောက်ခဲ့မယ်ဆိုရင်ရွေးကောက်ပွဲအဖြစ်ဒီမျိုးဖြစ်သွားနိုင်မယ်ဆိုတာမျိုးဒီမိုကရက်တချို့ပြောကြတာပါ။ဒါပေမဲ့လည်းကေလ်ကွန်တက်ကလို့နိုင်ငံရေးသုံးသပ်သူတွေကတော့ဒီလိုတော့တိတိကျကျအတမပြောနိုင်ဘူးလို့ပြောပါတ
ယ် I just don't think it's as easy just to say oh well that person is just
ဒီလူကြောင့်မဲရီအခိုးခံရတယ်ဆုံးရှုံးခဲ့ရတယ်ဆိုတာမျိုးတော့လွယ်လွယ်ပြောလို့မရဘူးလို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့နှစ်ယောက်တည်းပဲမဖြစ်မနေရွေးရတာမျိုးဆိုရင်မဲပေးမဲ့သူရဲ့အချင်းစရိုက်လက္ခဏာကိုအသေးချာမသိနိုင်ဘူးလေ
။2000ခုနှစ်ရွေးကောက်ပွဲတုန်းကလည်းအလားတူကြုံခဲ့ရပါတယ်။အဲ့ဒီအချိန် Green Party ကကိုယ်စားလှယ် Ralph Nader က Florida ပြည်နယ်မှာမဲတသိန်းနီးပါးရခဲ့ပါတယ်။2000ခုနှစ်သမ္မတရွေးကောက်ပွဲမှာ George W. Bush ကအဲဂိုဂို938မဲနဲ့ကပ်ပြီးအနိုင်ရခဲ့တာပါဂျက်ရဘော့ကစတန်ဖို့ဒ်တက္ကသိုလ်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသမိုင်းသုတေသီတယောက်ပါသူကအခုလိုပြောပါလေ
Problem with this whole formula is when you have a highly contested election
ဒေသနာကဘာလဲဆိုတော့ formula အရပုံသေးနီးနဲ့ပြောကြတဲ့အခါအကြီးအကျယ်သူမသားကိုမသားပြန်ရတဲ့ရွေးကောက်ပွဲတွေမှာဒုတိယအရွေးခံရတဲ့သူရဲ့အရေးပါမှုကိုတွက်ဆကြပါတယ်ဒီလိုခြုံငုံသုံးသပ်တာကတစ်ခုလုံးမှားနေပါတယ်တကယ်တော့တတိယကိုယ်စားလှယ်လောင်းကိုမဲပေးကြသူတွေကတီးကြလွတ်လပ်တဲ့သူတွေအဖြစ်အကြောင်းပြချက်နဲ့သူတို့သဘောနဲ့သူတို့မဲပေးခဲ့ကြတာပါလက်ရှိပါတီတွေကိုသူတို့ကအကြီးအကျယ်စိတ်ပြတ်နေကြပါတယ်ဘယ်သူမှမကြိုက်လို့ကန့်ကွက်တဲ့အနေနဲ့တတိယကိုယ်စားလှယ်လောင်းကိုပေးခဲ့ကြတာပ
ါအခုတစ်ချိန်ရွေးကောက်ပွဲမှာလဲ Green Party ကိုယ်စားလှယ်ဂျေးစတင်ရတဲ့မဲတွေကရွေးကောက်ပွဲရလဒ်ကိုဖျက်တဲ့မဲတွေဖြစ်မှာဒီမိုကရက်တစ်ချို့စိုးရိမ်နေကြပါတယ်သူရမယ့်မဲတွေကဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ရနိုင်တဲ့ထောက်ခံမဲကိုကပြက်ရပြက်လုပ်သလိုဖြစ်နိုင်နေဆိုပြီးဆွဆွဲကြတာပါဂျေးစတင်ရဲ့မဲဆွယ် COE ဌာနသတင်းထုတ်ပြန်ရေးဘူရက်ဒါရိုက်တာဆမ်ပီဖီဖီကို VOA ကဆက်သွယ်တဲ့အခါမှာတတိယကိုယ်စားလှယ်ပေါ်ဝေဖန်ထိုးနှက်ပြောဆိုနေတာတွေကဒီမိုကရေစီကိုဆန့်ကျင်တာလို့တုံ့ပြန်ပြောဆိုပါတယ်ပြိုင်ဘက်လူတွေမဲမပေးခြင်းအောင်ဒါမှမဟုတ်သူတို့ထောက်ခံတဲ့သူကိုပဲမဲပေးအောင်ဒါမှမဟုတ်လုံးဝမဲမပေးဘဲနေအောင်လုပ်သလိုဖြစ်နေတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့မီချီဂန်ပြည်နယ်လိုအကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမွတ်စလင်တွေအများနေထိုင်ပြီး Green Party ရဲ့ဩဇာလွှမ်းမိုးမှုပုံရှိနိုင်ပါတယ်။ဂါဇာဒေသလူသားချင်းစာနာမှုအကျပ်တဲတွေကြုံနေရတဲ့အချိန်အစ္စရေးကိုသမ္မတဘိုင်ဒန်အစိုးရထောက်ခံတဲ့အတွက်ဒေါသဖြစ်မကျင်တတ်ကြတဲ့မွတ်စလင်တွေက Green Party ကိုထောက်ခံနိုင်ပါတယ်။ပြီးခဲ့တဲ့လကထုတ်ပြန်တဲ့ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာအရမီချီဂန်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့40%ခန့်လုံးကဂျေးစတင်းကိုမဲပေးကြမယ်လို့ပြောပါတယ်။စနေရာကနေတော့ကမလာဟဲရစ်ကိုထောက်ခံမဲပေးမယ်လို့ပြောကြပါတယ်။ American Enterprise Institute ကဂျွန်ဖော်ဒီယာကတော့အခုလိုသုံးသပ်ပါတယ်
။ She'll take more votes from Kamala Harris and Democrats.
ကမလာဟဲရစ်ကမဲရီကိုစတင်းကပို့ပြီးရပါလိမ့်မယ်။အဓိကအကျိတ်နဲ့ပြန်ရမယ်ပြည်နယ်တွေမှာသူ့ကိုမဲပြားပေါ်မှာပါမလာအောင်ဒီမိုကရက်တွေမလုံနိုင်ကြဘူးလေ။ဒီတော့နှစ်ဖက်အကျိတ်နဲ့တိတ်ကပ်နေတဲ့ပြန်ရမယ်ပြည်နယ်တွေမှာဂျေးစတင်းရမယ်မဲရီကရွေးကောက်ပွဲနောက်ဆုံးနေ့ရလည်းအပေါ်ရိုက်ခတ်နိုင်ခြေရှိနေပါတယ်
။အမေရိကန်အစ္စလာမစ်ဆက်ဆံရေးကောင်စီရဲ့စီရင်ခံစာမှာပဲဝင်းစကွန်ဆင်နဲ့အာရီဇိုနာပြည်နယ်တွေမှာအမေရိကန်မွတ်စလင်မဲဆန္ဒရှင်တွေကကမလာဟဲရစ်နဲ့ဂျေးစတင်းကိုပို့ပြီးတော့မဲပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီပြည်နယ်တွေက2020ရွေးကောက်ပွဲတုန်းကဂျိုးဘိုင်ဒန်ဒေါ်နယ်ထရန့်ကိုပုတ်ခတ်သီးခါနိုင်ခဲ့တဲ့ပြည်နယ်တွေပါ။ဘယ်သူပဲဝါနိုင်မယ်အပြတ်သက်ပြောဖို့ခက်တဲ့အကျိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာ Green Party ရဲ့မဲတွေကဒီကောက်ပွဲရလကူပြောင်းလဲသွားစီနိုင်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ပုတ်တပူးညချံ VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
် VOE အစီအစဉ်တွေကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamise ဖြစ်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုခုလို YouTube ကပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ကျွန်တော်အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုဆက်လက်ပြီးတော့ဂျန်စီအပါဝင်ဗုဒ္ဓဘုညချန်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါပထမဦးဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်American နဲ့မဟာမိတ်တွေကအကြီးအကျယ်ဖြစ်စေတဲ့ရုရှားနိုင်ငံမှာအော်တိုဘာလကပိုင်းကကျင်းပခဲ့တဲ့ BRICS ထိပ်သီးစည်းဝေးပွဲကဘာတွေထူးခြားမှုရှိခဲ့ပါသလဲ။ကမ္ဘာနိုင်ငံရဲ့အခင်းချင်းကိုဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ။မြန်မာရောအဖွဲ့ဝင်ဖြစ်လာနိုင်ပါသလား။ဒီတစ်ပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စံသားကိုမမြသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
အောက်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်တွေရဲ့ဒီနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲဘယ်လောက်ထိအရေးပါပါလဲ
ထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်တာလက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာညီလာခံတစ်ခုဖြစ်ပါတယ်အထူးသဖြင့်2021မှာသူတို့ယူကရိန်းကိုစပြီးစစ်တိုက်ပြီးကြတဲ့ကကျင်းပနိုင်တဲ့အစည်းအဝေးပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ယူကရိန်းစစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်ဒါအပေခံနိုင်အောင်ဖြစ်အောင်ဆိုပြီးသူတို့တွန်းပြီးတော့လုပ်နေကြတာဆိုတော့ရုရှားဒီပွဲလုပ်ကြရတာလက်မထောင်တာငါဟာအထူးကြံမဟုတ်ဘူးဆိုတော့အဓိကပြသနိုင်တဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီဟာအရေးပါတာကလည်းဒီမှာတဲောက်လာတဲ့နိုင်ငံတွေရဲ့ကိုစားပြုတဲ့ကမ္ဘာလူကြီးဟိုကြည့်မယ်ဆို40ရာခိုင်နှုန်းကျော်လောက်ကိုစားပြုထားတာဖြစ်တယ်ဆိုတော့အနောက်နိုင်ငံတွေကိုစားပြုတာတော့မရှိပါဘူးအနောက်နိုင်ငံတွေကိုစားပြုတာအကုန်လုံးပြောင်းလဲမှာ20ကျော်ရာခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကိုစားပြုတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရာဒေသအနှံ့ပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကျယ်ကျယ်ပြန့်ပြန့်ဖြစ်တဲ့ကမ္ဘာနီလာခံကြီးတရဖြစ်တယ်လို့ပြောမှာဖြစ်ပါတယ်
ဒီဘွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲ။စာရုံးကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာကနေအခုနောက်ပိုင်းမှာနိုင်ငံသစ်တွေကလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်ကြိုးစားလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
။အဓိကကတော့သူတို့ဟာ G7 ကိုစီးပွားရေးအဖြစ်ပြင်ဖို့ပါပဲ။အရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်။အင်္ဂလန်၊ပြင်သစ်၊ဂျာမနီ၊အီတလီရှိမယ်။ Now အမေရိကန်နိုင်ငံအမေရိကန်ပြည်ထောင်စုရဲ့ကနေဒါရဲ့နောက်အာရှဂျပန်ပါပဲဒီသံမှုထိပ်ပြီးခုနှစ်နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ Regional Snick ကိုသူတို့ကကျုပ်ကန့်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ်ဆိုတော့သူတို့ရဲ့ကျုပ်ကန့်ချေလဲမှုကိုမခံနိုင်ရဘူးပြန်တဲ့ Break ကိုစဖွဲ့တဲ့၄နိုင်ငံတော့ Brazil ရဲ့ရုရှားရဲ့ China ရဲ့ India ရဲ့နောက်တော့ South Africa ပါလာပါဘူးလား2009မှာဖွဲ့လုံကတော့၄နိုင်ငံနောက်2017မှာထင်တယ်ဆောက်တဲ့ဖီယာပါလာတော့ပြပြီးငါးနိုင်ငံကျတော့ break ကတင် bricks ဆိုပြီးတော့ s လုံးတူလာပါလေဆိုတော့ through i G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစတဲ့ချက်လာတော့မခံနိုင်ဘူး through အဲ့ဒါကြောင့် through ဒါသိကြလွတ်လပ်တဲ့စီးပွားရေးဇုံတောင်ဖို့ဆိုပြီးတော့ယူပြီးတော့ဖွဲ့စည်းရတာဖြစ်ပါတယ်ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုရင်ပို့ပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့ထဲမှာဆိုရင်သူတွေတက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia အဖွဲ့ဝင်တော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့အဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အဲ့လိုဆိုရောက်ထားတာရှိသေးတယ်ဆိုပြီးတော့ပြောထားတယ်ဆိုတော့ခုနG7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံကျင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့မျှော်လင့်ကြတဲ့ဝင်လာရဖြစ်ပါတယ်ဆိုတော့ဆက်လက်ပြီးတော့ကြေပြန့်လာမယ်သဘောလည်းရှိပါတယ်သူတို့တကယ်လုပ်နိုင်ရင်ပေါ့လေ
အဲ့ဒီထိပ်သီးဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စယူကရိန်းစစ်ပွဲကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူး See in an and you play am as well, but you want to come be pure at all, Makaya, Dalu, Russia, or Tokon, Tokon, Tenning and Yara, Indians of Pisipu, Diga Ibare, Dimata, Yuna, India, Toyoga Leve, Tanganga, Kabamare, those scissors, Pinet, Pitchin, Kundika, Pintin, Iranes, Holy Rebia, or those scissors, Pigas, Gunjinet Nangas, or Ukraine, Sipol, and Indian Pisigin, India Leve. ပထမနဲ့ကောင်းမွန်သောဆက်ဆံပြီးတော့အဲ့လိုဖြစ်စီနေတဲ့နိုင်ငံတွေဒါဖြစ်ပါတယ်ဆိုတော့သမနာပူတင်ကယူကရိန်းစစ်ပွဲမှာသူ့ကိုထောက်ခံဖို့လူချင်းသိတိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူးသူမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့ဆိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှာဖြစ်ပါတယ်တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူးနောက်တစ်ခုစီကတော့ပ ူဖန်ကြားတယ်အဲနေတို့အဖွဲ့ဝင်နိုင်ငံတိုင်းငံဆိုလို့ရှိရင်ဒီလူဟာငါတို့ဂျနီဗာမှာလုပ်တဲ့ဒီယူကရိန်းငင်းငယ်ဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ဘာဖြစ်လို့အဲ့ဒီရုရှားလုပ်တဲ့ပွဲကိုခင်ဗျားသွားတက်ပြီးတော့ဖလဲတကင်းလုပ်နေရသလဲဘာညာပြောတယ်ဒါပေမဲ့မစ္စတာဂူတာရက်ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူးဒီယူကရိန်းစစ်ဘက်ကို just peace ပေါ်လေငင်းညာတရားမျှတသောငင်းညာရေးဖြစ်စေရမယ်ရဲ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုတော့သူကကတော့တက်မှာပေါ်တာတော်တော်လားပြောခဲ့ဆိုကမ္ဘာလူကြီးအများစုကိုစားပြုတဲ့ပွဲစင်ရသားလည်းပါတယ်ချမ်းသာတာလည်းပါတယ်အကုန်လုံးဆိုတော့သူပြတ်တာပို့ပြီးမျှတတယ်လို့ထင်ပါတယ်
ဒီစနေပွဲမှာနောက်တစ်ခုကဒီ BRICS နိုင်ငံတွေက American Dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရပ်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသဘောကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဒါဟာကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချယ်ထဲမှာပါပါတယ်အဲ့ဒီဟာအခု American Dollar ကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်သူစဉ်းစားလင်းပြောရမယ်ဆိုလို့ရှိရင်ချင်းရတဲ့နိုင်ငံကထွက်ကုန်တွေပေါ့ဗျာတန်ဖိုးရှိရတဲ့ထွက်လာတယ်ဟိုကအာဂျင်တီးနားတို့ဘာလို့ဝိုင်းတို့ဘာလို့ချမ်းနိုင်ငံထွက်တယ်အဲ့ဒီထွက်တဲ့တန်ဖိုးရှိရကွန်ပျူစီလူတို့အားနဲ့ထွက်လာတဲ့သဘောပစ္စည်းတွေကိုပေးရပြီးတော့အမေရိကန်ရဲ့ဆက်ကူပေါ့လေဒေါ်လာဆိုငွေကြေးရတာအဲ့တော့ဆုပြီးတော့လောက်ရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူးအဲ့သူတို့ကဒီ BRICS currency တခုကိုတည်ထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ရှိဥတည်ပါတယ်အခုလောလောဆယ်မှာတော့ grain exchange ပေါ့ the ထွက်ကုန်ချင်း barter system တခုအတွက်နောက်ပြီးတော့ cross border exchange လို့ပြောတဲ့အဲငွေကြေးပဲပေးယူလို့ဖို့ကိုလည်းပဲအဲပုံစံမျိုးတွေကိုသူတို့သဘောတူကြပါတယ်ဒါဒေါ်လာရဲ့ promo မှုကိုသူတို့ဆောင်ချပြီးတော့သူဖို့ပေါ့လေအဲဒါတရုတ်ကလည်းပဲအစကတည်းကတကယ်တော့တရုတ်ကကမ္ဘာမှာအမေရိကန်ကိုပြိုင်လာတော့ yuan ကိုဒေါ်လာအစားထိုးကိုကမ္ဘာငွေကြေးသုံးဖြစ်တရုတ်ကသိလုတ်ချနေတာတရုတ်ရဲ့စီးပွားရေးသိအင်အားကြီးပါတယ်စီးပွားရေးကိုအကြမ်းမြင့်နိုင်ရှင်မယ်ဆိုရင်အခုရုရှားရဲ့စီးပွားရေးဒါရှားပေါ်မိခိုတဲ့နိုင်ငံလဲတရုတ်ဘက်ကိုပါလာမဲ့သဘောကြီးရဲ့ငွေကြေးအဖြစ်ရုရှားရဲ့ဒီ DB က2 trillion ဒေါ်လာလောက်ပဲရှိရလို့ report တွေမှာတွေ့တယ်အမေရိကန်ကဘယ်လောက်ရှိလဲဆိုတော့ 22 trillion လောက်ရှိတယ်တရုတ်က 19 trillion ရှိတယ်ဆက်ကိုရှိတယ်ဒီမှာဆိုတော့တချို့ကဒီဆယ်စုနှစ်အကုန်မှာတရုတ်ကအမေရိကန်ကိုကျော်တက်သွားမယ်ဆိုပြီးတော့တွေ့လာကြတယ်အဲဒါကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တရုတ်ကသူတို့ယွမ်မှုAmerican dollar မှာအစားထိုးဖို့အထူးသူကတန်စီထားတာဖြစ်ပါတယ်အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့ break အတွက် fiat currency တခုတည်ထွင်မှုဆိုတာလေသူတို့ဆွေးနွေးကြပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေကြပါလေဒေါ်လာရဲ့ promo မှုကိုမခံနိုင်ဘူးဆိုတာဆိုတော့ break ရဲ့ UJ ထဲမှာကမူလ UJ ထဲမှာကတည်းကပါတဲ့ကိစ္စတခုဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်
အဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲဆေးခေတ်ကာလလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးဆေးခေတ်ကာလကနှစ်ဖွဲ့ရှိတာပေါ့လေအာဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနစ်နိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတဲ့အရင်းရှင်နိုင်ငံတွေတူဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignment non aligned countries တွေပါတယ်ပါခဲ့တာဥတ္တလက်ထာအဲဘမ်လိုက်နိုင်ငံဆိုပြီးတော့ရှိရအခုကြာတော့ဒီဟာအဲ့ဒီအုပ်စုဖွဲ့တာကိုလည်းလက်မခံဘူးဘမ်လိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံကြီးဝန်ကြီးဂျယ်ရှင်ကာကသူကစကားပြောတဲ့အချိန်မှာနိုင်ငံကြီးဝန်ကြီးနဲ့တွေ့တယ်ဟာပြောတယ်သူတို့ရဲ့မူကနန်းအလိုက်မန့်မဟုတ်ဘူး multi alignment ပေါ်လေဘက်စုံနဲ့အကုန်လုံးဘက်စုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုတာသူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကသူတို့မယူရပါဘူးဒါစစ်ပွဲရေးအဖြစ် ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါရဲ့အိန္ဒိယဆိုအမေရိကန်နဲ့ဆက်ဆံတာပဲရုရှားနဲ့ဆက်ဆံတာပဲဆိုတော့သူဖြစ်သူနိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းအကျင်းနဲ့ဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပူပြီးပြင်းထန်လာပဲအမေရိကန်စုကိုတရုတ်ကစီးပွားရေးအဖြစ်ကြော်တက်မှာပေါ့အဓိကအတာကိုထားပြီးသူတိုက်တယ်တရုတ်ပိတ်ဆို့ဖို့အများကြီးလုပ်နေတာဆိုတော့အဲ့ဒီကိစ္စမှာတော့ပူပြီးတော့ပြန်ဆိုင်မှုကတော့ပူပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်ပြောဘူးသူကအပြေအံပြောကြတာဆိုပြိုင်ဘက်တော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူပုတ်လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပူမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်လိမ့်မယ်လို့မယူဆပါဘူ
းအဲ့တော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာတွေဖြစ်နိုင်လဲဆိုးကျိုးကဘာတွေဖြစ်နိုင်
ပေါ်ဆုံးပြောချင်တာအခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့တော့ထွက်ပေါက်ရတာပေါ့သူတို့လည်းပဲအပေကန်နိုင်ငံလို့သတ်မှတ်ခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူ့အစည်းအမပြုလာပြီးဆိုတော့လည်းကျေနပ်ဖြစ်တယ်အာရှအာအစည်းအမပြုအင်ဂျင်နီယာရုရှားကလည်းပဲအစည်းအမပြုရုရှားကိုသုံးသပ်သူတွေပြောတာကမြန်မာနိုင်ငံစစ်ကောင်စီလက်နက်ဝဲတွေဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုရင် break up for you ဝင်ခွင့်ရရင်တော့သူတို့ကသူတို့လက်မထောင်နိုင်တော့ဘာချက်တောင်းကပို့ပြီးထိရောက်သွားမှာ break up for you ဖြစ်မယ်ဆိုပြီးတော့နောက်ပြီးစီးပွားရေးအဖြစ်လည်းပဲအခုဒေါ်လာကိစ္စကြောင့်သူတို့အထိနာရရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီကအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာကပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာအဲပါကစ္စတန်ရဲ့အဓိကရန်ဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစင်ကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့အထူးသဖြင့်ကတော့ဒါဟာဘယ်သူ့ကိုယူရလဲဆိုပါကစ္စတန်ကိုယူရန်ရှိတယ်ဒါပေမဲ့အဲ့လိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားကြရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကဒါကိုလည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုပယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့နောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့မကြိုက်ဘူးဆိုသူတို့တွေဖြစ်လာရင်သူတို့ဟာမဟုတ်ဘူးဒီကောသူတို့တော့ဖယ်မဖြစ်မယ်ဆိုရင်ဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါဆောင်ချီရမယ့်အခြေအနေပါဒါပေမဲ့ဒီ breaks မှာနိုင်ငံတော်ဆက်ဆံရေးအတက်စရာတစ်ခုလို့ယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေအခုကသူတို့နှစ်ယောက်ဖယ်လက်တကင်ငါးတိအတွင်းမှာတင်ပထမဆုံးအချိန်သူတို့နှစ်ယောက်တွေ့တယ်မိုဒီနဲ့နရင်ဒရာမိုဒီနဲ့ရှီဂျင်ဖြစ်နေတွေ့ကြတယ်တွေ့ကြပြီးတော့သူတို့နေစားမှာစီးရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေလေးနှစ်လောက်ရှိအဲ့တော့ငါတို့ပြင်ရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင့်အိန္ဒိယနဲ့တရုတ်တင်းမာမှုကပူပြီးရပါသွားနိုင်လို့ပြောတယ်ဒါပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေ
quad
ထဲမှာလည်းပါတယ်ဆိုတော့အဲ့ exam နဲ့ပတ်သက်ပြီးတော့နေရာထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဒါပေမဲ့အဲဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်စည်းဝေးဝါးတွေမှာပါလာမှာဖြစ်ပါတယ်အချိန်နဲ့အဲ့ဒါသိရမှာဖြစ်ပါ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ
်ပါပြီ
အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်ဦးကျော်စန္ဒနဲ့မမသစင်အောင်တို့ဆွေးနွေးတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကနေပြီးတော့လွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းပြီးတော့လူထုမိတ်ဆွေရုပ်သံအစီအစဉ်ကိုဂျိုဒုဆလောင်းကနေ24နာရီတင်ဆက်နေပါတယ်။ကျမတို့ခု VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအစီအစဉ်ကိုလည်းဒီလိုင်းတိုမီတာ19 kHz 15653ည၊လိုင်းတိုမီတာ25 kHz 11803ည၊လိုင်းတိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ဂျန်စီအစီအစဉ်ကိုကြည့်ရှုကြရအောင်ပါ။ကဘာမှာအချိန်ဟွာကြီးမားတဲ့ Oxford တက္ကသိုလ်ဆိုတဲ့နာမည်ကိုကြားလိုက်တာလို့ကြားလိုက်ရင်နဲ့လန့်သွားမဲ့အစားကိုကိုကိုယုံကြည်မှုအပြည့်နဲ့ပညာတော်သင်စုတွေရဖို့စ조사ပြီးရှောက်ကြည့်တင်တယ်လို့လက်ရှိ Oxford တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ဂျီတာဆွေက VOA ကိုပြောပါတယ်သူကပညာတော်သင်စုအပြည့်ရထားပြီးတော့စီးပွားစီမံခန့်ခွဲမှုမဟာဘွဲ့ MBA ကိုတက်နေသူပါကဘာထိတ်တန်း Oxford မှာပညာတော်သင်စုအပြည့်ရဖို့သူဘလို့စ조사ခဲ့တယ်လဲဆိုတာကိုဂျန်စီပြိသက်တွေအတွက်မက်ခန်လေးကနေပြီးတော့မေးမြန်းတင်ဆက်ထားပါတယ
်ဟေးဂျန်စီတက်ချင်ရောက်ပြန်ပြီနော်ဂျန်စီတွေကဘာထိတ်တန်းသက္ကသိုလ်ကြီးဖြစ်တဲ့ Oxford သက္ကသိုလ်မှာပ င်ညာတော်တင်စုရဖို့အတွက်ဘယ်လိုကြိုးစားတင်လဲဆိုတာကိုအဲ့ဒီမှာကြောင်းတက်နေတဲ့မြန်မာလေးတယောက်နဲ့စကားပြောထားတယ်
ကျမနာမည်ကအေဂျီတာဆွေပါအခုလောလောဆယ်ဒီအောက်ဆဖို့ဒ်တက္ကသိုလ်မှာ MBA ကို full time ကို full ride scholarship နဲ့သင်နေပါတယ
်ဂျန်စီတို့ဒီစီးပွားစီမံခန့်ခွဲမှုမဟာဝဲလို့ခေါ်တဲ့ MBA ဘွဲ့ကများသောအားဖြင့်ကတစိတ်တပိုင်းပညာတော်တင်စုပဲပေးတတ်ကြတာလीဒါပေမဲ့ဒီကဘာကျော်အောက်ဆဖို့ဒ်တက္ကသိုလ်ကဒီပညာတော်တင်စုအပြည့်ပေးတယ်ဆိုတော့သူကဘလို့ပညာတော်တင်စုအမျိုးအစားကိုရထားတာလေ
။ဟိုဒီ Videnfeld Hoffman Scholarship ပေါ့နော်အတော်ကတော့ WHD လို့ခေါ်တယ်။အဲ့ဒါသူတို့ပေးနေတာတော့15နှစ်လောက်ရှိပြီပေါ့နော်။ဒီ Oxford မှာဟို Post Graduate Master သင်တဲ့ကျောင်းသားတွေကိုပေးတယ်။တစ်နှစ်ကိုအယောက်30လောက်ပေးတယ်ပေါ့နော်။လွန်ခဲ့တဲ့15နှစ်အတွင်းမှာတော့သူတို့ပေးခဲ့တာ450နိုင်ငံပေါင်း100လောက်ရှိပြီရှင်
။ဒါကဘလို့ပညာတော်တင်စုအမျိုးအစားလေ။ဒီပညာတော်တင်စုကနေပြီးတော့ဘလို့အခွင့်အလမ်းတွေရနိုင်လဲ။
အဲ scholarship ပို့ရပြီဆိုရင်တော့ဟိုဘာသာမရွေးပေါ့နော်ဟိုဘာသာအကြောင်းလားကအပြည့်ရမယ်ပြီးတော့နောက်တစ်ခု living allowance ပေါ့နော်အဲ့ဒါလည်းပေါင်1000လောက်ရမယ်ပြီးတော့ဒီဟို visa J ဒီဟို insurance လေးလက်မှတ်စိတ်တွေလည်းရမယ်ပြီးတော့နောက်တစ်ခုပေါ့နော်ညီမအထူးသဖြင့်ဟိုတခြားဟာတွေနဲ့မတူအရင်ကြိုက်တဲ့ဟာဒီ leadership program မှာပါတယ်ပေါ့နော် leadership program မှာဆိုရင် business challenge ပါတယ်ဒီကိုဟော့ကတ်ဝင်နေပဲလောက်ရတယ်ဟာပြီးတော့နောက်တစ်ခုကကျတော့ဒီ moral philosophy ပေါ့နော်ဟိုခေါင်းဆောင်တယောက်ဖြစ်တဲ့ဆိုရင်ဘယ်လိုမျိုးကျင့်ဝတ်နဲ့ညီညီလုပ်ရမလဲဆိုတာအဲ့ဒီအတွက်ကိုစဉ်းစားဖို့ moral philosophy ကလည်းတစ်နှစ်လုံးသွားရတာပါတယ်ပြီးတော့ဒီ Oxford Union မှာလည်းဒီ debate ပေါ့အဲ့ဒါမျိုးပြောရတဲ့ဟာမျိုးပါတယ်အဲ့ဒါဆိုတကယ်ဟိုကမ္ဘာရဲ့ခေါင်းဆောင်လီလာတဲ့နေရာလေးအဲအကြောင်းကားတွေပြောရမယ်ဟာပါတယ် research activity တွေလည်းပါတယ်ပေါ့နော်အဲ့ဟာအတွက်အရင်ကြိုက်တယ်အကြောင်းကားအပြင် full scholarship အပြင်ရော
စစပေါင်းဘယ်နှဘာသာလောက်ကူများပညာတော်တင်စုပြီးနေလေဒီပညာတော်တင်စုအကြောင်းကိုပေးနေရမှာသွားပြီးတော့လေ့လာလို့ရနိုင်လေ
ခါလေးကြလည်း20ကျော်ကျော်ခါလေးလည်း30ကျော်ကျော်တို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်ပြီးတော့တို့ဒီចောင်းသားရဲ့ profile ကိုလည်းဘယ်လောက်ကြိုက်တယ်ဆိုတာအပေါ်မှာမူတည်ရဲ့ generation ပေါ့လဲဆိုပုံမှန်ဆိုရင်ပေါ့နော်နှစ်တိုင်းကို MBA ကို2ယောက်3ယောက်လောက်ပေးတယ်ဒီနှစ်ကျတော့ဘာလို့လဲမသိဘူး5ယောက်တောင်ပေးတယ်ပေါ့နော်ဆိုတော့အဲ့ဒါကိုယ့်ရဲ့ profile ပုံမှာလည်းမူတည်ရဲ့ပေါ့စုစုပေါင်း43ဘာသာပေးတယ်ရှင်ဟိုဒီပေးတဲ့ဘာသာတွေတော့ဒီ Oxford website မှာလည်းကြည့်လို့ရပါတယ်ဒါပေမဲ့တို့တော်တော်များများပေးတယ်ဟိုအထူးသဖြင့်ဒီ MBA ဆိုပေါ့နော်ဒီ development scholarship တွေဆိုမပေးဘူးလေပေးရဆိုရင်လည်းចောင်းလာကရေ၄ပုံ2ပုံလောက်ပဲပေးရအောင်နော်ဒီ scholarship ကတော့ MBA လည်းပေးတယ်အာဘယ်နေရာမှာသွားကြည့်လို့ရမလဲဆိုရင်ဒီ Oxford တက္ကသိုလ် website မှာလည်းကြည့်လို့ရမယ်ဒီ scholarship နာမည်ကိုရိုက်ထည့်လိုက်တာနဲ့သူ့ရဲ့ဒီ scholarship website နေရာမှာလည်းသွားကြည့်လို့ရမယ်ပေါ့နော်ပြီးတော့သူနှစ်တိုင်းမေးတဲ့မေးခွန်းတွေကလည်းဒီ essay အတွက်ကဒီဟာဒါပဲဆိုတော့ကိုမလျှောက်ခင်လျှောက်ဖို့စိတ်ဝင်စားရဆိုရင်နောက်မှာပဲနှစ်နှစ်သုံးနှစ်လောက်ကကြိုးပြီးတော့ကြည့်ပြတော့ပြင်ဆင်ထားလို့ရပါတယ်
ဒီမှာနိုင်ငံကလူမျိုးတွေအနေနဲ့အောက်ဆိုတက္ကသိုလ်နေရာကနေပြီးတော့ပညာတော်တင်စုတွေရဖို့အတွက်ဘယ်လိုပြင်ဆင်ထားတင်လဲဆိုတာကိုလည်းအကြံပေးထားတယ်
ဒီမှာတော့မြန်မာနိုင်ငံလူတွေဆိုရင်ပေါ့နော်ဈေးရမ်းကြီးတယ်လေကိုဟိုဝင်ဝင်နဲ့ကိုတက်မယ်ဆိုရင်ဟာမလွယ်တော့ဘူးပေါ့နော်တော်တော်များများလည်းဒီ scholarship အပြည့်လောက်ရမှာနေထိုင်ဈေးရမှာပဲလာနိုင်မယ်ဆိုတော့အဓိကဒီရှောက်တဲ့လူတွေအကုန်လုံးကလည်းအရေးချင်းရှိတဲ့လူတွေပဲဆိုတော့သူများထက်နေနဲ့တာနေမှဖြစ်မယ်ပေါ့နော်အဓိကကတော့ဒီ scholarship အတွက်ကောတခြား scholarship တွေအတွက်ကောဘယ်လိုမျိုးဟာမျိုးတို့လိုချင်လဲဆိုရင်ကိုတက်တဲ့ဘာသာရပ်နဲ့ကိုရေရှည်မှာလုပ်မဲ့အလုပ်နဲ့တခြားခြားရှင်းနေရမယ်ပေါ့နော်သူများဟို MBA တက်လို့ကို MBA တက်တယ်ဆိုရင်တော့ထပ်မယ်ထင်တယ်ပြီးတော့နောက်တစ်ခုကကျတော့ဒီကိုလုံးတဲ့အလုံးနဲ့ဒီကိုနေထိုင်တဲ့ပတ်ဝန်းကျင်မှာဘလို့အကျိုးပြုမလဲပေါ့နော်အဲ့ဒါမျိုးလည်းရှင်းရှင်းလင်းလင်းပြောနိုင်ရမယ်ပြီးတော့နောက်တစ်ခုကကျတော့ဒီဘလို့လူမျိုးတွေကိုသူတို့ပေးခြင်းလဲ requirement ကဘာတွေရှိလဲဆိုတာလဲပေါ့နော်မလျှောက်ခင်အနည်းဆုံး6လလောက်မှာတရားသိဖို့လိုတယ်လေဘာလို့လဲဆိုတော့တချို့ဆောင်ွေးဖြေရမယ် GMAT တို့ essay ရေးရမယ် reference letter တောင်းမယ်ဆိုတာနေချင်းညချင်းထားလို့လို့မရဘူးပေါ့နော်အဓိက scholarship ရမယ်ဆိုရင်လိုချင်တယ်ဆိုရင်အဲ့ဟာတွေ research တွေချာချာလုပ်ပါပြီးတော့ရခဲ့တဲ့လူတွေကိုလည်းမေးပါပေါ့နော်မေးတဲ့လူတွေကတော့ညီမတို့ရောလည်းသူများမေးခဲ့ရတာပဲလေတတိချာချာပြောပြီးဖြေပေးကြပါတယ်ဟုတ
်ကဘာထိတ်တန်း Oxford တက္ကသိုလ်မှာကျောင်းသက်ချင်နေတဲ့လူငယ်တွေအတွက်သူကအခုလိုပဲအားပေးစကားပြောထားသေးတယ
်ဒီ Oxford ဆိုရဲ Cambridge ဆိုရဲဟိုနမဲကြားလိုက်တာနဲ့မလန့်သွားနဲ့ပေါ့နော်အတိတ်ကဟိုမလျှောက်နဲ့ဆိုတာဘာလို့မှပြောတာမဟုတ်ကိုယ့်ကိုပြောနေရလေအဲ့တော့ယုံကြည်ကြည်နဲ့ဒါလျှောက်ပါလို့တေချာလျှောက်ပေါ့နော်တခါလေကြာရင်ဒီ essay မေးခွန်းနေစာပွဲပါညာလို့ရအမှတ်တည်းဆိုရကြည့်လိုက်ရင်လေတခါကြာရင်လန့်သွားရပေါ့နော်ဟိုမလန့်နဲ့လန့်မယ်ဆိုရင်လည်းခဏလေးနေဒါပေမဲ့ပြီးကြရင်ပြန်လာပြီးလျှောက်ပါလို့ပြောချင်ပါတယ
်ကဲဂျန်စီတို့ကြီးအခုဆိုလို့ရှိရင်ဒါကဘာထိတ်တန်းတက္ကသိုလ်ကြီးမှကြောင်းတက်နေတဲ့မြမငယ်လေးကသူဘလိုမျိုးအဲဒီ scholarship အပြည့်အဝနဲ့ကြောင်းတက်ခွင့်ရဖို့အတွက်ကြိုးစားခဲ့ရဆိုတာကြားခဲ့ကြရတာနော်ဂျင်စင်းစီစဉ်ကိုအားပေးနေတဲ့ပရိသတ်တွေကိုလည်းအရင်နဲ့ကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီမှာလည်းအစီအစဉ်ကောင်းတွေရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်
ဒါကတော့မက်ကင်လီတင်ဆက်တဲ့ဂျန်စီအစီအစဉ်မှာအခုဆက်လက်နားဆင်ကြည့်ရှုရမယ့်တပတ်အတွင်းအားကစားသတင်းအစီအစဉ်မှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချင်းမြင့်တဲ့ရွှေဘောလုံးစုပေးပွဲအကြောင်းနဲ့မန်ချက်စတာယူနိုက်တက်အသင်းနီးပြအပြောင်းလဲစတဲ့သတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါရရှင်
ပြင်းထန်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ဘယ်လွန်နော့ရွှေဘောလုံးစုပေးပွဲကိုတော့ပြည်ထောင်စုဖဲရ်စ်မြို့မှာဇန်နဝါရီကကျင်းပခဲ့ပါတယ်။2024ခုနှစ်အတွက်အမျိုးသားဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့စပိန်နဲ့မန်စီးတီးကွင်းလယ်လူရိုဒရီကရရှိသွားခဲ့ပါတယ်။ရိုဒရီဟာပြီးခဲ့တဲ့ယူရို2024ယူရိုပါဖလားမှာစပိန်နဲ့ဘုံဆွဲတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့သလိုမန်စီးတီးအသင်းပရီးမီးယားလိဂ်ဖလား၄နှစ်သက်ရတဲ့နေရာမှာလည်းအရေးပါတဲ့ကစားသမားဖြစ်တာကြောင့်Real Madrid အသင်းက Brazil တိုက်စစ်မှု Vinicius Jr. နဲ့ England ကွင်းလယ်လူ Jude Bellingham တို့ကိုကြော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပါတယ်။အခုလို Rodri Ballon d'Or ဆုရရှိသွားတဲ့ပတ်သက်ပြီးတော့ Soccer Follow ဂျာနယ်အင်တာဗျူးကိုကြော်မျိုးဟန်ကတော
့ Rodri က Ballon d'Or ဆုကိုရသွားတော့ကကောင်းဆုံးဆက်ဆောင်နိုင်တယ်ဆိုတဲ့အမြင်ပေါ်မှာဘောလုံးကြီးကတုံးသက်သူတွေကရွေးချယ်လိုက်တဲ့အနေထားပေါ့။အဲသူတို့နှစ်ယောက်ကို Vinicius နဲ့ Rodrigo နိုင်ရှင်မယ်ဆိုရင်ကျွန်တော်အမြင်တော့နိုင်ငံအသင်းပေါ်မှာဆန်းဆောင်မှုအပိုင်းကွာခြားသွားတယ်လို့မြင်တယ်အဲ Brazil အသင်းပေါ်မှာ Vinicius ဆန်းဆောင်မှုကအားနည်းသွားပြီးတော့ Rodrigo ဆန်းဆောင်မှုကနိုင်ငံအသင်းစပိန်အသင်းပေါ်မှာချန်ပီယံဖြစ်တဲ့အထိကိုဆန်းဆောင်နိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒါ Rodrigo ရွေးချယ်တော့အကောင်းဆုံးအသင့်မြန်ဆုံးလို့ကျွန်တော်တို့မြင်တယ်ခင်ဗျ Vinicius ကအချမ်းပြန်လီဖနောက်စုကူးခဲ့ပေမဲ့ရိုဒရီကစပိန်နဲ့အတူယူရိုကိုစုကူးတဲ့အခါမှာအကောင်းဆုံးကစားသွားနိုင်တဲ့ကစားသမားတစ်ဦးဖြစ်နေတယ်။အမန်စီးတီးနဲ့မှလည်းသူကကိုယ်နဲ့အကောင်းဆုံးဘောလုံးသမားဖြစ်နေတယ်။ဘောလုံးကဟိုဇာဗီလိုမျိုးကစားနိုင်တဲ့ကစားသမားမျိုးလိုဖြစ်နေတဲ့အတွက်ကြောင့်မလို့အကောင်းဆုံးဘောလုံးသမားကိုရွေးချယ်လိုက်တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျ။
မျိုးသမီးဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့စပိန်နဲ့ဘာစီလိုနာကစားသမားအိုက်ထမ်မာဘွန်မာဒီကရသွားပါတယ်။ဒါဟာဘွန်မာဒီအထွတ်တော့ရွှေဘောလုံးဆုကိုနည်းနည်းစရိုက်ရတာလည်းဖြစ်ပါတယ်။မျိုးသမီးဘက်မှာတနစ်တာအကောင်းဆုံးနီးပြဆုကိုတော့ချယ်ဆီနီးပြဟောင်းလည်းဖြစ်တဲ့လက်ရှိအမေရိကန်မျိုးသမီးအသင်းရဲ့နီးပြအမ်မာဟေးစ်ကရသွားပါတယ်။အမ်မာဟေးစ်ကတော့ဘောလုံးဘွဲ့ရှိနေတာကြောင့်ဒီဆုကိုတက်ရောက်ယူနိုင်ငယ်ချင်းမရှိခဲ့ပါဘူး။ဒီနေ့မှာအမျိုးသားဘက်ကအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Real Madrid အသင်းကို Champions League နဲ့ La Liga ဖလားတွေကိုယူပေးခဲ့တဲ့ Ancelotti ကရသွားခဲ့ပါတယ်။ဒါပေမဲ့ Ancelotti လည်းဒီဆုကိုတက်ရောက်ယူခဲ့ခြင်းမရှိခဲ့ပါဘူး။ဒီနေ့တော့အကောင်းဆုံးဘောလုံးသမားဆုရွေးချယ်တဲ့နေရာမှာ Real Madrid တိုက်စစ်မှု Vinicius Jr. ကိုမရွေးဘဲ Spain ကွင်းလယ်လူ Rodri ရသွားတယ်ဆိုတဲ့သတင်းပေါက်ကြားသွားပုံရတဲ့အတွက် Real Madrid အသင်းကကစားသမားတွေရော Ancelotti ပါဒီဘက်ကိုမတက်ရောက်ခဲ့ကြပါဘူး။ Ancelotti ကတော့ဒီနေ့အတွက်အကောင်းဆုံးဘောလုံးသမားဆုကိုတော့Vinicius Jr. ရမယ်လို့ယုံကြည်ကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲပြောထားပါသေးတယ်။အခုနှစ်အတွက်ဂိုးအများဆုံးသွင်းတဲ့ God Muller ဆုကိုတော့ England တိုက်စစ်မှု Harry Kane နဲ့ပြင်သစ်တိုက်စစ်မှု Kylian Mbappe တို့ပူးတွဲရရှိခဲ့ပါတယ်။ဒီနှစ်အတွက်အကောင်းဆုံးလူငယ်ဘောလုံးသမားဆုကိုတော့ Barcelona နဲ့ Spain တိုက်စစ်မှု Lamine Yamal ကရရှိသွားခဲ့ပါတယ်ခင်ဗျာ။မန်ချက်စတာယူနိုက်တက်အသင်းကတော့ Eric Ten Hag ကိုနီးပြဖြစ်ကနေဇန်နဝါရီမှာထုတ်ပယ်လိုက်ပါပြီ။ Man U အသင်းဟာတနင်္ဂနွေနေ့ကဝက်ဆမ်စင်နဲ့ကစားတဲ့ပွဲမှာ2ဂိုးတကိုးနဲ့ရှုံးပြီးတဲ့နောက်နောက်တစ်ရက်မှာပဲဇန်နက်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်လို့အသင်းကနေကြေညာပါတယ်။ Man U အသင်းဟာဒီနေ့ Premier League ဘောလုံးရာသီမှာ3ပွဲနဲ့2ပွဲသီး4ပွဲရှုံးဆက်တမတ်ပဲရပြီးတော့အဆင့်ဆက်လေးမှာရပ်တည်နေတာကြောင့် Premier League တမိုင်းတစ်လျှောက်မှာအသင်းဟာအဆိုးဝါးဆုံးရာသီအစရလက်တွေနဲ့ကြုံနေရတာဖြစ်ပြီးတော့နောက်ဆုံးမှာတန်နက်နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။တန်နက်ကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကမေယူပရိသတ်တွေရဲ့အမြင်တွေကရောဘယ်လိုရှိပါသလဲ
quite surprised. I mean, if you saw the West Ham game.
နည်းနည်းတော့အော်မိပါတယ်။ West Ham ရဲ့ပွဲကိုကြည့်မယ်ဆိုရင်ကျွန်တော်တို့ကစားတာမဆိုးပါဘူး။ကောင်းပါတယ်။ဒါပေမဲ့လည်းဘောလုံးပွဲမှာကလည်းရလက်ကအရေးကြီးတာဆိုတော့တိတ်တော့လည်းအော်စရာမရှိပါဘူး။ West Ham ပွဲမှာတော့ကျွန်တော်တို့ကစားပုံကောင်းပါတယ်။
Yeah, I think it was time to be honest.
မန်တိုင်းပြောရင်တော့ဖြုတ်သိပြီလို့ကျွန်တော်ထင်ပါတယ်။သူ့အတွက်တော့စိတ်မကောင်းပါဘူး။ဒါပေမဲ့အသင်းရဲ့ခြေရမကောင်းပါဘူး
။ I'm very glad that he's been sacked because we've been performing below par.
ကျွန်တော်တို့ခြေဆွားမပြနိုင်တာတော့ကြာနေပြီဆိုတော့သူ့ကိုနီးပြဖြစ်ကနေထုတ်လိုက်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်။အခုချိန်ကအသည့်အင်သည့်အမြင်သည့်နဲ့အသင်းကိုပြန်ဆရမယ့်အချိန်ပါ။
အဲ့ဒါကိုထုတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘောလုံးကျွမ်းကျင်သူတွေနဲ့ဝါသနာရှင်တွေရဲ့အမြင်တွေကိုလည်းမေ့ကြည့်ထားပါဗျာ ဆောင်းကဖော်လို့ဂျာနေရီတာချုပ်ကိုချောင်မျိုးကတော့
ဝက်ဆန်ကိုရှုံးတဲ့အချိန်မှာတော့ကွန်ဘဲအာနာပိုင်တွေကဘလို့မှပြီးမကန်နိုင်တော့ပဲလေတန်ဟောက်ကိုထုတ်ပေးလိုက်တယ်အစောမှန်လားမလားဆိုတော့အမှန်ကန်တဲ့ဆုံးဖြတ်ချက်လိုပဲထင်တယ်ကိုဘွဲပရီးမီးယားလိကိုဘွဲကစားအပြီးပါအဆင့်14နေရာရက်တည်တည်တယ်ဆိုတော့မန်ယူနေတဲ့ဘလို့မှလက်ခံနိုင်လို့မရတော့ဘူးတမိုင်းတစ်လျှောက်အစိုးရသောရက်တည်မှုလည်းဖြစ်လာဒါကြောင့်တန်ဟောက်ကိုသူတို့ထုတ်ပေးလိုက်တယ်တန်ဟောက်ကဒီစစ်တဲ့ပိုင်းတွေဘလို့ပဲကောင်းပါစေဒါပေမဲ့တကယ်တမ်းကျတော့ရလက်ပိုင်းကဟိုပဲမိပြရဲ့ပုံမှာတက်ရောက်မှုရှိတယ်လို့ကျွန်တော်တို့မြင်တယ်ဟာမိပြရဲ့ကဘလောက်ပဲဒီစနစ်ပိုင်းကောင်းကောင်းဗျာဟိုရလက်ပိုင်းမကောင်းဘူးဆိုရင်တော့ထုတ်ပယ်ခံရမှာပဲဟိုအဓိကကဗျာမန်ယူကတန်ဟက်ကထက်မှာတိုက်စစ်ပိုင်းကမတိုးတက်တော့ခက်စစ်ပိုင်းကောင်းလားဆိုတော့လေခက်စစ်ပိုင်းကလည်းမတိုးတက်တော့အဲပြဿနာတွေနဲ့အတူလူဝယ်မှုပိုင်းတွေမှာအားနည်းတဲ့အတွက်ကြောင့်မျိုးတန်ဟက်ကဟိုထုတ်ပယ်တဲ့နဲ့မိပြတူဦးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါကနောက်ထပ်ဘောလုံးဝန္ဒနာရှင်တူဖြစ်တဲ့ကိုဖေမောင်ထက်ကလည်းအခုလိုပြောပါရယ
်တကယ်တော့ Manchester United ကသူ့ရဲ့ identity နဲ့ culture ပေါ့နော်တဟက်အောက်မှာပျောက်နေတာကြာပြီဗျနောက်ပြီးတဟက်ရဲ့လက်အောက်မှာကစားသမားတွေရဲ့ဒီစိတ်တပန်းဆိုင်ရာလည်းအောက်ကိုကျနေတာတော့တွေ့ရအသင်း captain Bruno Fernandes ကိုနိုင်ကသူ့ရဲ့စိတ်ဓာတ်ကရော့ရီရော့ရိုင်းဖြစ်နေတချို့ပွဲတွေမှာတွေ့ရတယ်ဗျနောက်ပြီးဟိုနီးပြတဟက်ကဟိုပွဲပြီးpost match interview တွေမှာလည်းသူကဟိုတော့လို့ပြောပါတော့ဒီအပြစ်တွေတင်းရဲ့အပြစ်တွေပိုင်းနေရာတွေကိုသူကပြောလို့မရှိဘူးဗျသူ့အပြစ်ကိုလည်းဝန်မခံတာကိုတွေ့ရတယ်ဗျနောက်ပြီးသူသူ့ရဲ့ဒီသူ့ရဲ့ transfer 3,800မှာလည်းဟို Lisandro Martinez တယောက်တော့ပဲဟိုကောင်းကန်းကန်းဟိုအကျိုးဖြစ်မြောက်တာတွေ့ရတယ်ဗျအန်တိုနီကတော့တကယ်ကိုဟိုတန်းတရားကျော်ဟိုဆုံးဟိုအလကားသုံးလိုက်လို့ဖြစ်သွားတယ်ဗျသူကတော့တော့အမှားတစ်ခုကတော့သူခြေစွမ်းမပြနိုင်ပဲဟိုကစားသမားတွေကိုသူကဟိုအများနဲ့တုံးနေတာပဲတွေ့ရတယ်ဗျ Fernandez ကိုတိုင်လည်းပါပါတယ်နောက်ပြီးတော့ဒီ Marcus Rashford နဲ့ Diego Dalot တို့ခြေစွမ်းမပြနိုင်တာတော့သူကစက်တိုက်တုံးနေတာမျိုးတွေ့ရတယ် Man to man management တွေပါရန်ညံ့လာအဲဒါတွေအားလုံးပေါင်းဆက်ပြီးတော့ဒီနှစ်အစပိုင်းမှာစက်တိုက်ဟိုရလက်တွေဆိုးနေတာသူအခုလိုမျိုးစောစောစီစီထွက်သွားဖို့အတွက်ဖြစ်စီတာပေါ့နော
်မယူသိန်းကတော့တိုင်တိုင်းနေရာမှာအစားထိုးဖို့အတွက်နီးပြသစ်မရခင်မှာလက်ထောက်နီးပြဖြစ်တဲ့ Nesteroy ကိုယာယီနီးပြဖြစ်ခံထားပါတယ်ဒါပေမဲ့အခုနောက်ဆုံးသိရသလောက်ကတော့မယူက Sporting Lisbon နီးပြ Ruben Amorim ကိုနီးပြအဖြစ်ခန့်ဖို့ Sporting သင်းနဲ့ရော Amorim နဲ့ပါသဘောတူညီမှုရသွားပြီဖြစ်တယ်လို့ Sporting ဘက်ကအင်္ဂါနေ့မှာအတည်ပြုပါတယ် United အနေနဲ့ Amorim ကိုခေါ်ဖို့အတွက်စာချုပ်ဖြတ်သိမ်းကနေနဲ့ယူရိုဆက်တမ်းပေးရမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်မှာအခုတော့သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာပြည်ပခါနဲ့လက်နက်ကိုင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်လူရည်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံတက်တရားကော်မတီအစည်းအဝေးမှာပြောလိုက်ပါတယ်မြန်မာအရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့အရှုံးအနိုင်အပိသက်အပြက်ဖြက်ရေးဆိုတဲ့စိတ်ဓာတ်နဲ့လုံနေတာတွေကိုဆွန့်လွတ်ပြီးတော့လက်ရှိအခြေအနေကိုကြော်လွှားဖို့လိုတယ်လို့လည်းအထူးတန်တမန်ဂျူလီဘီရှော့ကပြောထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကတော့မြန်မာပြည်ပခါရဲ့ဇင်းမြစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပြီးတော့တရမဝင်အာဏာသိမ်းထားတာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာမှန်သမျှအရေးယူရာမျိုးမရှိဘဲပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကြောင့်ဖြစ်တယ်လို့မနေ့က89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာတုံ့ပြန်ပြောသွားပါတယ်။အမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းသာလိုတော့တဲ့အချိန်မှာသမ္မတလောင်းတွေဖြစ်ကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတွန်းအားပေးမဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။ပြိုင်ဆိုင်မှုပြင်းထန်ပေမယ့်ပြည်နယ်ခုနှစ်ခုတွေကတစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာ Republican Party သမ္မတလောင်းထရမ့်ကမဲဆွယ်ပွဲကျင်းပခဲ့တယ်လို့ Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့ဟဲရစ်စ်ကတော့အင်ဖြူရော်နဲ့မလှမ်းမကမ်း Washington DC မှာမနေ့ညပိုင်းကမိန့်ခွန်းပြောခဲ့ပါတယ်။ဒုသမ္မတဟဲရစ်စ်ရဲ့မိန့်ခွန်းမှာတော့သမ္မတဖြစ်တဲ့အခါလုပ်ရမယ့်ကိစ္စတွေကိုစရင်ပြုစုပြီးလူမှုဘဝတိုးတက်ရေးအတွက်လှုံ့ဆော်မယ်လို့ဂရိပြုခဲ့တဲ့တစ်ချိန်တည်းမှာပဲထရမ့်ကတော့သူ့ကိုယ်သူသားအာရုံစိုက်ပြီးသမ္မတတက်တန်းကိုရန်သူစီရင်နဲ့စတင်ဖို့ပြင်ဆင်နေတယ်လို့ဝေဖန်ခဲ့ပါတယ်ရှင်
ကျေးဇူးတင်ပါတယ်ရှင်ဗုဒ္ဓဘုနေညာချမ်းအတွက်တရင်ချင်းချုပ်ကိုမခင်လေးကပြောပြသွားတာပါဒီကနေ့ညာပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ္မာပါရှင်အတန်ဖက်အင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါရုပ်တံအင်ဂျင်နီယာကတော့ရောဘတ်ဘက်စ်ဖြစ်ပါတယ်ဗုဒ္ဓဘုညာချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကမ္ဘာထလွားကပရိသတ်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေဘေးရန်ကြီးရဲ့အသွေးတွေကနေလည်းကင်းဝေးကြပါစေရှင်ကျမအကျဉ်းနိုင်ပThis program has